နိုင်ငံတော်သမ္မတဦးမြင့်နဲ့ဇနီးတို့ဟာထိုင်းနိုင်ငံတရားဝင်ချစ်ကြည်ခီးစဉ်ကိုဒီကနေ့စတင်လာမှာညနေပိုင်းကဘန်ကောက်မြို့ကိုရောက်သွားကြပြီဖြစ်ပါတယ်။သမ္မတဦးမြင့်နဲ့ဇနီးတို့ဟာဝန်ကြီးချုပ်ပရယုတ်ချန်အိုချန်ရဲ့ဖိတ်ကြားချက်အရအခုလိုတွားရောက်တာဖြစ်ပါတယ်။ညနေပိုင်းကဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးပြီးထိုင်းအစိုးရအကြီးဟာမှာခေါင်းဆောင်နှစ်ဦးပူးတွဲတင် 仪式感了。这都是习惯了，上班练习，一年一年，一直在坚持一年一，年年不离不弃一年，一步一步上一路，实在是因为他们他们教学的好，他们有些你们不管你们，今年年就是你们那个不离不弃一年，习惯啥呀？遇到那种那样，上班了嘛，光说那样，没时间呢，就为一年时间呢。还有一个是个在山里的大家，人家这个石头没搞完，那么呢，山里人家石头应该怎么样？一年一度或者是一年一度。
သမနာဦးမြင့်ဟာဒီတေဝန်ခီးစဉ်နဲ့အတူထိုင်းနိုင်ငံဘာကောင်းမြို့မှာကျင်းပမဲ့ရှစ်ကြိမ်မြောက်အေယာဝတီ6ပရာမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာထိပ်သီးဆွေးနွေးနဲ့9ကြိမ်မြောက်ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ်ထိပ်သီးဆွေးနွေးတွေကိုလည်းတက်ရောက်မှာဖြစ်ကြောင်းမြန်မာသမ္မတရုံးကအစောပိုင်းမှာကြေညာချက်ထုတ်ပြန်ထားပါတယ်။ဒီထိပ်သီးဆွေးနွေးတွေကိုတော့ဘာကောင်းမြို့မှာဇွန်လ15ရက်နဲ့16ရက်အကြာ2ရက်ကြာကျင်းပတော့မှာဖြစ်ပါတယ်။ဒါဟာဦးမြင့်အနေနဲ့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ပြည်ထောင်နောက်မှာဒုတိယအကြိမ်မြောက်နိုင်ငံသားခီးစဉ်ဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီလတုန်းကစင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးကိုတက်ရောက်တဲ့ခီးစဉ်ဟာသူ့ရဲ့ပထမဆုံးခီးစဉ်ဖြစ်ပါတယ်ထိုင်းနဲ့မြန်မာအကြား2019-2018ခုနှစ်ဘာနာနှစ်အတွက်ကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာနှစ်သက်သမ45ဘီလီယံရှိခဲ့တာမှာမြန်မာနိုင်ငံကထိုင်းဘက်ကိုဒေါ်လာ1.4ဘီလီယံနဲ့ညီမျှတဲ့ကုန်ပစ္စည်းတွေတင်ပို့ခဲ့ပြီးထိုင်းနိုင်ငံဘက်ကနေ1.35ဘီလီယံနဲ့ညီမျှတဲ့ကုန်ပစ္စည်းတွေကိုတင်သွင်းခဲ့ပါတယ်